ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ကရောဂါဒဏ်ခံနေရတာဒီနှစ်2020ထဲမှာဒုက္ခတွေတက်ပြန်နေနေရချထားရေးလှုပ်ဆောင်မှုကိုအနည်း20လောက်အတွင်းအနည်းဆုံးဖြစ်သွားစေခဲ့တယ်လို့ဒုက္ခတွေတက်အကောက်ွယ်ပေးရေးကိုပါထိခဲ့စေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR အဖွဲ့ကကြေညာပြင်းနေမှာတတိပေးလိုက်ပါတယ် UNHCR ကထုတ်ပြန်တဲ့အချက်လက်တွေကဒီနှစ်ဇန်နဝါရီကနေစက်တင်ဘာလကုန်အတွင်းပြန်နေနေရချထားပြီးတဲ့ဒုက္ခတွေကထပ်တန်းွဲကျော်ပဲရှိတာပါမနစ်ကတော့9000ကျော်ရှိခဲ့ပါတယ်။ရှေ့ပြောင်းနေထိုင်သူများဆိုင်ရာကုလသမဂ္ဂအဖွဲ့ IOM နဲ့ EU ဥရောပသမဂ္ဂတို့ရဲ့ online အစည်းအဝေးမှာတော့ခေလွန်သူတွေရောအင်းရှင်နိုင်ငံတွေအတွက်ပါလုံခြုံရေးနဲ့အဆင်ပြေရေးဟာအရေးကြီးကြောင်း IOM အကြီးအကဲကပြောပါတယ်။ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen ကတော့ EU ဟာရှေ့ပြောင်းနေထိုင်သူတွေနဲ့ခေလွန်ခွင့်တောင်းဆိုသူတွေနဲ့ပတ်သက်ပြီးအရင်ကနေမတူတဲ့သဘောတူညီချက်အတစ်ကိုချမှတ်ထားတယ်လို့ပြောပါတယ်။ဒေတာရဲမှာကာဝေးရေးဆိုင်ရာစနစ်တွေကအလုံးမလုပ်တော့တဲ့အတွက်ရှေ့ပြောင်းနေထိုင်သူတွေအရေးဖြစ်ရှင်းမှုကိုအစကပြန်ပြီးဆက်အောင်ဖြစ်ပြီးသူတို့နဲ့ပတ်သက်တဲ့ဖြေရှင်းမှုတိုင်းဟာအလုံးဖြည့်စုံတဲ့ဆိုတာရှိမှာတော့မဟုတ်ကြောင်းပြောသွားတာပါ UNHCR ရဲ့ဂျွန်လာရဲ့ထုတ်ပြန်တဲ့ခန့်မှန်းချက်အရနိုင်ငံပေါင်း62နိုင်ငံမှာရောက်နေတဲ့ဒုက္ခတွေ1.4%ကျော်ဟာလာမယ့်နှစ်ထဲတတိယနိုင်ငံတွေမှာကျောင်းရွှေ့အခြေချပေးဖို့လိုအပ်နေတာဖြစ်ပါတယ်